အမေရိကန်သမ္မတဒေါနယ်ထရမ့်ရဲ့မဲဆွယ်စည်းဝေးမှုဟောင်းပေါ်မန်နဖော့ကိုပြီးခဲ့တဲ့သတင်းပတ်တုန်းကထောင်နဲ့လေးနှစ်နီးပါးပြစ်ဒဏ်ချမှတ်ထားရကနေဗုဒ္ဓဘူးနေမှာတော့ယူကရိန်းနိုင်ငံကရုရှားလိုလာတဲ့နိုင်ငံရေးပါတီအတွက်အကျိုးဆောင်ပေးခဲ့မှုနဲ့နောက်ထပ်ထောင်နဲ့ပြစ်ဒဏ်၃နှစ်ခွဲထပ်မံချလိုက်ပါတယ်။ဝါရှင်တန်တရားရုံးကိုဘိန်းတက်ကရထိုင်းနဲ့လာရောက်ခဲ့တဲ့ကျမ်းမာရေးမကောင်းတဲ့မန်နဖော့ကခရိုင်တရားသူကြီးအေမီဘာမန်ဂျက်ဆန်ကိုသူ့ရဲ့လောက်ရတွေအတွက်အဆက်ရမိကြောင်းတောင်းပန်ခဲ့ပြီးသူ့မှုကိုတက်ညာစွာစဉ်းစားပေးဖို့ပန်ကြားခဲ့တာပါ။ဒါပေမဲ့တရားသူကြီးဂျက်ဆန်ကအမားလောက်ရအတွက်လှိလျူမရှုနိုင်ကြောင်းအသက်69နှစ်ရှိပြီဖြစ်တဲ့မန်နဖော့ကိုပြန်လည်ပြောကြားခဲ့ပါတယ်။မန်နဖော့ဟာတက်တေရီကိုနှောက်ရက်တယ်ဆိုတဲ့ဆွဆွဲမှုတွေကိုကြားခဲ့ရပြီးတဲ့နောက်မှာတရားသူကြီးကပြီးခဲ့တဲ့ဇွန်လတုန်းကဒိန်ချေချုပ်ချခံရတဲ့မန်နဖော့ကိုထောင်ဒဏ်83လချမှတ်ခဲ့တာပါ။မနဖော့ကိုငွေကြေးဆိုင်ရာရာဇဝတ်မှုတွေနဲ့ထောင်ဒဏ်48လချထားတာလည်းဖြစ်ပါတယ်။အခုပြစ်ဒဏ်ချခဲ့တာကြောင့်နှစ်ရက်ပေါင်းအတွက်ထောင်ဒဏ်9နှစ်ခွဲရှိနေပေမဲ့တရားရင်ဆိုင်ရခြင်း6လကိုပြန်ပြီးနှုတ်ပေးမှလည်းဖြစ်ပါတယ်။